စင်ကာပူနဲ့အမေရိကန်တို့မှလျှက်စစ်တပ်အားပြတ်တောက်ရင်ရင့်နေချီကြာတတ်ပြီးမြန်မာနိုင်ငံမှာတော့နိုင်ပိုင်းအတွင်လျှက်စစ်မီပြန်ရအောင်လုပ်ပေးနိုင်ခဲ့တယ်ဆိုတော့လျှက်စစ်နဲ့ဆွမ်းအင်ဒုတိယဝန်ကြီးရဲ့ပြောဆိုချက်ဟာလွဲမှားတဲ့အချက်တွေအပေါ်အခြေခံပြောဆိုချင်တာဖြစ်တယ်လို့အမေရိကန်မှာနေတဲ့မြန်မာနိုင်ငံဘွားတွေကပြောဆိုလိုက်ကြပါတယ်အရင်အစိုးရလက်ထက်ကနဲ့စာရင် NLD အစိုးရလက်ထက်မှာလျှက်စင်မီပြတ်တောက်တာနှဲလာတယ်လို့ရန်ကုန်မြို့ကန်တချို့ကလည်းပြောပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံလျှက်စင်မီပြတ်တောက်မှုအခြေအနေနဲ့2020နွေရာသီမှာဓာတ်အားထုတ်လုပ်မှုတိုးတက်စေရေးအတွက်တစ်နှစ်တာအတွင်းဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတဲ့မေးခွန်းကို AB29 ရဲ့ကျင်းပတဲ့ပြည်သူ့လွှတ်တော်အတွင်းကျောက်တရားမြို့နယ်ကိုစလဲဦးနေမြို့ထက်ကမေးမြန်းခဲ့ရမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဒေါက်တာထွန်းနိုင်ကအခုလိုဖြေကြားပါတယ
်။ခြားနိုင်ငံတွေမှာလျှက်စစ်တားမပြတ်တော့ဘူးဆိုတာမဟုတ်ပါဘူး။စင်ကာပူနိုင်ငံမှာလျှက်စစ်တားပြတ်တော့သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပြည်ပိုင်းတော်ပြန်မရဘဲနဲ့ရက်တောင်ကြာပါတယ်။အမေရိကန်နိုင်ငံမှာဒါအပြတ်တော့သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျ။ကျွန်တော်တို့နိုင်ငံမှာလျှက်စစ်တားပြတ်တော့မှုဖြစ်ပေါ်တဲ့အချိန်မှာရည်ရည်ရက်ဆိုတစ်ရက်အတွင်းမှာနိုင်ပိုင်းနဲ့နှစ်နာရီသုံးနာရီအတွင်းပြန်ရတဲ့အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်နိုင်ပါတယ်။ဒါရှိစစ်တာပြတ်တော့ရန်မဖြစ်ဖို့ညီကဲတို့စီမံဆောင်ရွက်မလဲလို့ဆိုရင်ပြစ်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကနှစ်စဉ်တင်ပြတောင်းခံတဲ့ဘတ်ဂျက်ပမာဏများအားလုံးကိုဖွင့်ပြပေးဖို့လဲလိုအပ်တယ်ဆိုတာလဲတင်ပြလိုပါတယ်
။လျှက်စစ်ဒုဝန်ကြီးပြောသလိုအမေရိကန်နိုင်ငံမှာဆူဆူဝါဝါမီးပြက်တာမျိုးမကြုံဘူးသေးဘူးလို့ဗာဂျီးနီးယားပြည်နယ်မှာဆယ်စုနှစ်ကျော်နေလာတဲ့လုပ်ငန်းရှင်ကိုသားကြီးကပြောပါတယ
်။ကျွန်တော်ဘက်ကတိတ်မပြေဘူးကျွန်တော်ဘက်ကဓာတ်ကြိုးတွေကမြောက်ကသွားတယ်နောက်တစ်ခုကပြက်ခဲတယ်ကျတော့ကျွန်တော်တခါမှမကြုံသေးဘူးဒီဘက်မှာတော့ကျွန်တော်အိမ်ကြောင်းတာဒီ area ကိုပြောတာနှစ်နှစ်ကျော်ဟိုဘက် area တော့လည်းမပြတ်ဘူး zip code တာကွဲသွားတယ်ကွာကျွန်တော်ဒီ city မှာပဲနေတယ်ဒါပေမဲ့မပြတ်ဘူးဗျဟိုဘက်မှာပြတ်တာတခါပဲပြတ်ဘူးဟာဒီမှာရဲနဲ့ချီပြတ်တာတခါမှမရှိဘူးလွန်ရောကျွန်ရောပြတ်တနားရီတည်းပူတာတခါမှမရှိဘူးအဝင်းကြီးတယောက်အနေနဲ့ဒီလိုစကားမျိုးလုံးဝမပြောသေးဘူးပြီးတော့ तू ကနိုင်ငံခြားအတွေ့အကြုံမရှိတော့လားဒါမှမဟုတ် तू ကိုယ်တိုင်ပဲ तू အလုပ်ကိုမျက်လုံးကြီးစွပ်ပိတ်ပြီးညင်းနေတာလားကျွန်တော်လည်းမပြောတတ်တော့ဘူး
နှင်းကြတာလေပြင်းတိုက်တဲ့ဒဏ်ဒီကြုံရလေရှိတဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအဝတ်လျှော်စက်နဲ့ရီဆိုက်ကယ်လုပ်ငန်းပိုင်ရှင်ကိုမင်းနိုင်ကတော့အမေရိကမှာမြန်မာလျှက်စစ်ဒုဝန်ကြီးပြောသလိုမကြုံဘူးသေးဘူးလို့ဆိုပါတယ
်မြန်မာပြည်ကလျှက်စစ်ဒုဝန်ကြီးပြောသွားတဲ့ဟာကျွန်တော်လည်း Facebook မှာတွေ့လိုက်ရတာအဲ့ဒါဖတ်ပြီးတော့ရည်မိတယ်ပေါ့ဗျာပြုံးမိတယ်ကျွန်တော်တို့နေတဲ့ကဘာဖလိုဆိုတာဒီစနိုးတွေပါကြီးကြပြီးတော့ရန်သူရန်ဆိုးရတဲ့မြို့တွေတစ်မြို့ဖြစ်တယ်သို့တော့ကျွန်တော်အခုကျွန်တော်လုပ်နေတဲ့ဒီအဝတ်လျှော်စက်လုပ်ငန်းဆိုရင်ဒီရက်ကွက်တကယ်လို့ရကျွန်တော်အဝတ်လျှော်ဆိုင်ကိုလာပြီးတော့ဒါဟိုလျှော်စက်မှာတနင်္လာလောက်ပြီးသွားတဲ့ခါမှာအ6ခန်းဆက်တယ်လို့တကနောက်ထပ်45မိနစ်တနင်္လာပြောင်းထပ်ထည့်ပြီးတော့မှအနည်းဆုံးတနင်္လာဝဲလောက်ဒီလျှက်စစ်တွေဝဲတိကအားထားပြီးတော့သုံးနေရတယ်အဲ့အချိန်မှာခုနကဝန်ကြီးပြောသွားတယ်လို့နှစ်ပတ်လောက်ကြာတော့ပြက်တယ်ဆိုတော့ကျွန်တော်တော့မွဲပြာကြသွားမှာပေါ့ဒီဟာဒီဥရုဆိုးသွားပြီးတော့မိပြက်ခဲ့ရင်တော့မှနိုင်ပိုင်းတရားမချခဲ့ဘူးအဲ့တော့ခုနမာဒီယာလက်စစ်တူဝန်ကြီးပြောသွားတဲ့စကားတွေအချက်လက်တွေကတော်တော်လေးလွဲမနေတယ်ပြီးတော့သူထပ်ပြီးတော့ဘတ်ဂျက်တွေထပ်တောင်းတယ်ဘတ်ဂျက်တွေပေးမှသူတို့အလုပ်တွေဘလို့ဖြစ်မယ်ဆိုပြီးတော့ဟိုမြန်မာကဒီလျှောက်ပြောနေတယ်လို့မျိုးကျွန်တော်မြင်ရတယ်ဗျာဒီလိုဝန်ကြီးတွေကနေပြီးတော့တိုင်းပြည်ကိုဥဆောင်နေဆိုတော့ခံစားရမယ့်ဒီသူတွေရဲ့ပေါ်အောင်စာနာမိတယ်
အခုရပိုင်းအတွင်းရန်ကုန်တိုင်းမှာလျှက်စစ်မီးပြတ်တောက်တဲ့မြို့နယ်တချို့ရှိတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။စမ်းကြောင်းမြို့နယ်မှာတော့ဒီရပိုင်းတည်းမီးပုံမှန်ပြန်လာနေတယ်လို့စေယုံမှာညာပိုင်းတာဝန်ကြနေတဲ့ဆရာဝန်ဒေါက်တာယမင်းတော်ထွတ်ကပြောပါတယ
်။ဒီမှာရေဆိုတော့လေမီးကမပြတ်တော့ဘူးရှင့်။ဒီမှာတချို့ဖိဆုံးမှန်တယ်ကြတော့ပြန်တော့ခဏပဲပေါ့အဲ့လိုမျိုးအတွေ့အကြုံနဲ့အလုံးစုံပြတ်လို့ရှင့်နဲ့တန်းနိုင်ဝင်လာတယ်ပေါ့။အခုကျွန်တော်တိုင်းကတော့ခေါင်းတော့ပြပါတယ်ဒီမကြောင်တနိုင်တော့ပဲရှင်အကျန်ပြီးရောမပြတ်မပြတ်ဘူးပေါ့နော်အကျမဆိုင်ကြောင်ပေါ့မဆယ်ရှင်လေတောက်လျှောက်ပါလေလို့အဲ့တော့ဆက်တော့ပြီးကောင်းပါတယ်ပြီးတော့ဖြစ်မှာပဲနော်
မြန်မာအာဏာပိုင်တွေရဲ့သတိပေးထုတ်ပြန်ချက်အရရန်ကုန်နဲ့မန္တလေးမှာမကြာခင်ကာလအတွင်းလျှက်စစ်မီးပြန့်ဖြူးမှုကိုရှော့ချသွားမယ်လို့ဆိုပါတယ်အခုဆိုရင်ရာသီဥတုပူပြင်းတဲ့ຫນွေကာလရောက်လာပြီဖြစ်တာကြောင့်ရေအားလျှက်စစ်ထုတ်တဲ့ဆယ်ကြီးတွေမှာရေခမ်းချောက်မှုကြောင့်ရေမျက်နှာပြင်14ဘီလောက်ရော့ကျလာပြီးထုတ်ယူမဲ့လျှက်စစ်ပမာဏရော့ကျလာနိုင်တာကြောင့်မန္တလေးမှာဆိုရင်မြို့နယ်လိုက်အလှည့်ကျမီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ